ယူကရိန်းပေါ်ကျူးကျော်တက်ခတ်မှုတွေကုလသမဂ္ဂရဲ့ကမ္ဘာခီးစွာလုပ်ငန်းအဖွဲ့ UNWTO ကအဖွဲ့ဝင်ဖြစ်ကနေရုရှားကိုဆိုင်းငံ့လိုက်ပါတယ်။ဖွဲ့ဝင်159နိုင်ငံတွေကအများစုကရုရှားကိုထုတ်ပြစ်မယ်ဆိုကိုထောက်ခံခဲ့ကြတဲ့အကြောင်းလဲ UNWTO ပြောခွင့်ရကပြောဆိုခဲ့ပါတယ်။စပိန်၊ဂျပန်၊ပိုလန်နဲ့ပြည်သစ်နိုင်ငံတွေအပါအဝင်နိုင်ငံပေါင်း22နိုင်ငံကမလာထဲမှာတင်သွင်းတဲ့အဆိုကိုအဖွဲ့ဝင်ပြည်နိုင်ငံကထောက်ခံမှုပေးခဲ့တယ်ဆိုတော့အတိအကျမပြောပါဘူး။ဖော်ဝင်ဖြစ်ကစံငန်ခရမ်းမဲ့အလားအလာတွေရှိနေတာကြောင့်ညီလာခံမှာအဆိုးကိုမဲမခွဲခင်မှာပဲရုရှားကဖော်ဝင်ဖြစ်ကနေနှုတ်ထွက်ကြောင်းကြေညာလိုက်ပြီးကုစရေဟာလည်းညီလာခံခန့်မှန်းကနေထွက်ခွာသွားခဲ့တာပါ UNWTO အတွင်းရေးမှူးချုပ်ဇူရက်ပိုလိုလီကာရှီဗလီကတော့ရှင်းရှင်းလင်းလင်းသတင်းစကားပလိုက်တဲ့လောရက်ဖြစ်နေမဲခွဲဆုံးဖြတ်ပြီးမှပဲ Twitter လူမှုကွန်ရက်ကနေပြောဆိုလိုက်ပါတယ်လောရက်တိုင်းမှာနောက်ဆက်တွဲအကျိုးဆက်တွေရှိစမြဲဖြစ်ပြီးငင်းချင်းရာအခြေခံလူခွင့်ရေးဖြစ်တယ်လို့အလုံးခံစားခွင့်ရှိရမှာဖြစ်ကြောင်းလည်းပြောဆိုကြတာပါညီလာခံဥက္ကဋ္ဌစပိန်နိုင်ငံခီးစွားလုပ်ငန်းဝန်ကြီးမာရီယာရီယက်စ်မော်ရိုတိုကလည်းဆုံးဖြတ်ချက်ကိုကြေဆိုလိုက်ပါတယ်ရုရှားသမ္မတဗလာဒီမီယာပူတင်ရဲ့ယူကရိန်းပေါ်ကျူးကျော်တက်ခတ်မှုဟာကုလသမဂ္ဂရဲ့အခြေခံရည်တည်ချက်တွေကိုချိုးဖောက်ရောက်ကြောင်းလည်းပြောဆိုကြတာပါ